စစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ကနေဒီနှစ်2023ခုနှစ်ဇူလိုင်လ31ရက်နေ့ထိကောက်ယူထားတဲ့စီးနွေအရမြန်မာနိုင်ငံတော်ဝန်အစုလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်း144ကြိမ်ရှိခဲ့တယ်လို့ခြားကာလမြို့သားညီညွတ်ရေးအစိုးရ NUG ရဲ့လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနကဇူလိုင်လ31ရက်နေ့ကထုတ်ပြန်ပါတယ်လူ9ဦးနဲ့အထက်တပ်ဖြတ်ခံရမှုကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုလို့ NUG ကသတ်မှတ်ဖော်ပြတာဖြစ်ပြီးတော့အာဏာသိမ်းပြီးနောက်ပိုင်းကလေးကဒီနှစ်ဇူလိုင်လအထိဒီလိုတပ်ဖြတ်မှုတွေကြောင့်အပြစ်မဲ့ပြည်သူပေါင်း1600နီးပါးတိတ်ဆုံခဲ့ရတယ်လို့လည်း NUG ကဖော်ပြပါတယ်ဒါဆိုအဆုံးရာဇဝတ်မှုကျူးလွန်တာဖြစ်တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်ဒီလိုမျိုးလှုပ်ဆောင်မှုတွေကကျွန်တော်တို့အကြမ်းဖက်စစ်အုပ်စုရဲ့ကျူးလွန်မှုပါအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုကြည့်မယ်ဆိုရင်လေကြောင်းကတိုက်ခိုက်မှုကြောင့်တိတ်ဆုံးမှုတွေလက်နက်ကြီးနဲ့ရွာတွေကိုမစင်မချင်းပစ်ခတ်မှုကြောင့်တိတ်ဆုံးမှုတွေတချို့ကြတော့လဲတွေ့သမျှလူကိုဘာမှအပြစ်မရှိဘဲနဲ့တပ်ဖြတ်မှုတွေကြောင့်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေတွေ့ရတယ်ဒီချက်တွေကရွေချက်ရှိရှိနဲ့တကယ်စည်ရေးပြူပါတည့်ရနယ်လှုပ်ဆောင်နေပြည်သူလူထုကိုကာကွယ်ပေးရမယ်စားရန်သူလိုတတ်မှတ်ပြီးတော့လှုပ်ဆောင်နေလက်နက်ကင်ပြိပကကာလအတွင်းမှာကျူးလွန်တာဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်တယ်လို့ကျွန်တော်တို့ဒါကိုရေရေပြောလို့ရပါတယ
်။သုံးနှစ်စာပေါင်းပြီးတော့ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာ2022ခုနှစ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါင်း17ကြိမ်ဖြစ်ခဲ့ပြီး2022ခုနှစ်မှာတော့အကြိမ်90နီးပါးအထိကျိုးလာခဲ့တယ်လို့ဒီနှစ်2023ခုနှစ်အတွင်းမှာလည်း48ကြိမ်အထိဖြစ်ခဲ့ပြီလို့ NUG ကပြောပါတယ်။ဒီလိုစုလိုက်ပြုံလိုက်တက်ဖြတ်မှုတွေကိုစစ်ကောင်စီကကျူးလွန်တာဖြစ်တယ်လို့ဖော်ပြထားတာကြောင့်ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရကိုရောစစ်ကောင်စီရဲ့လူ့ခွင့်ရေးကော်မရှင်ကိုပါအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေးမယ်လို့တုံ့ပြန်ချက်အစုံတရာမရရှိသေးပါဘူး။ NUG ကကောက်ယူရရှိထားတဲ့မှတ်တမ်းတွေအရကတော့စစ်ကောင်စီရဲ့စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့နောက်ဆုံးဖြစ်ခဲ့တာကတော့2023ခုနှစ်ဇူလိုင်လ21ရက်စကိုင်းတိုင်းရင်းမပင်မြို့နယ်ဆုံချောင်းကျေးရွာမှာကျူးလွန်ခဲ့တဲ့တပ်ဖြတ်မှုလို့ဆိုပါတယ်။အဲ့ဒီတပ်ဖြတ်မှုမှာအသက်မပြည့်သေးတဲ့18နှစ်အောက်ကလေးငယ်၄ဦးပါဝင်ခဲ့ပြီးတော့အပြစ်မဲ့ပြည်သူ14ဦးအစုလိုက်တပ်ဖြတ်ခံခဲ့ရတာလို့ဖော်ပြထားပါတယ်။ဒီလိုကျူးလွန်မှုတွေအတွက်တရားမျှတတဲ့အပြစ်ပေးရေးယူမှုတွေဖြစ်လာဖို့ဆက်လက်အားထုတ်ကြိုးပမ်းသွားမယ်လို့လည်း NUG လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။
ကျွန်တော်လူချင်းတာနောက်တကဒါမျိုးမဖြစ်ဖို့အတွက်တမန်ရဲ့သင်ခန်းစာကိုယူပြီးတော့တရားမျှတမှုဖော်ဆောင်ခြင်း ਨੇ တရားမျှတမှုဖော်ဆောင်မှုဆိုတဲ့နေရာမှာအပြစ်ရှိတဲ့သူကိုအရေးယူမှုအပိုင်းဒါအဓိကဖြစ်ပါတယ်ခံစားရတဲ့သူတွေကြည်သူတွေကိုသူရဲ့နှိမ့်နာမှုတွေတိစုံမှုတွေကိုကျွန်တော်တို့အတိအမှတ်ပြုမှုတွေနောက်တကဒါမျိုးမဖြစ်အောင်ကာကွယ်ပေးတဲ့လုပ်ငန်းစဉ်တွေဒါတွေဆက်လက်ဖော်ဆောင်သွားမှာပါမြန်မာနိုင်ငံရဲ့အနေအထားရတရားဥပဒေကိုဖော်ဆောင်မှုအတွက်ခက်ခဲနေတော့မယ်ဒါပေမဲ့နိုင်ငံတကာရဲ့တရားဥပဒေကိုအသုံးပြုပြီးတော့ပေါ်ဆောင်နိုင်မှုဆက်လက်ကြိုးပမ်းနေတယ
်NUG ရဲ့စင်းတွေအရအစုလိုက်တက်ပြတ်ခဲ့ရတဲ့ဖြစ်ရတွေနဲ့တိတ်ဆုံးခဲ့ရသူတွေထဲမှာကလင်းငယ်123ယောက်ပါဝင်ပါတယ်အစုလိုက်တက်ပြတ်ခဲ့ရမှုအများစုကစကိုင်းတိုင်းဒေသကြီးတွင်းမှာဖြစ်ပြီးတော့ဖြစ်ရပေါင်း90အထိရှိခဲ့ပါတယ်မကွေးတိုင်းအတွင်းမှာတော့15ကြိမ်၊ချင်းပြည်နယ်မှာ9ကြိမ်၊ကချင်နဲ့ရှမ်းမှာ9ကြိမ်စီနဲ့တခြားပြည်နယ်တွေတိုင်းဒေသအကျော်များများမှာလည်းတစ်ကြိမ်ချက်မနည်းဒီလိုစုလိုက်ပြုလိုက်တက်ဖြတ်မှုတွေရှိခဲ့တဲ့အကြောင်း NUG လူ့ခွင့်ရေးရာဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။